တစ်ခုနဲ့ဖက်ဝိုင်လာတည့်ရဲ့စစ်တပ်ကအာနာသိမ်းပြီးတဲ့နောက်ပိုင်းပေါ်ပေါက်လာတဲ့စီရီယမ်အာနာဖီဆန်ရေးလူလူလှုပ်ရှားမှုမှာပါဝင်လာခဲ့ကြတဲ့ဝန်ထမ်းတွေထဲမှာစစ်တပ်နဲ့ရဲတပ်ဖွဲ့ကိုစွန့်ခွာလာတဲ့သူတွေကတခြားဝန်ထမ်းတွေထက်ပိုပြီးစွန့်စားစွန့်လွတ်ရတယ်လို့ဆိုနိုင်ပါတယ်။သူတို့ထဲမှာမှအမျိုးသမီးတွေရဲ့ရင်းနှီးစွန့်စားမှုကတော့အမျိုးသားတွေထက်ပိုတယ်လို့ပြောရမှာပါ။ဒီထဲမှာရန်ကုန်တိုင်းစစ်ဌာနချုပ်မှတ်တမ်းဌာနခွဲမှာတချက်ကြီးတာဝန်ထမ်းဆောင်ခဲ့တဲ့အသက်23နှစ်အရွယ်မက်ရင်လက်လက်ထွန်းလဲပါဝင်ပါတယ်။သူဟာစစ်တပ်ကဆန္ဒပြတဲ့သူတွေကိုပြစ်ခတ်တပ်ဖြတ်တာတွေလုပ်လာခဲ့တဲ့နောက်ဧပြီလထဲမှာသူမျက်နှိုးတံပိုးထားတဲ့အလုပ်ကိုစွန့်ပြီး CDM ဝင်လာခဲ့တာပါ။
အဓိကတော့ပြည်သူတွေကိုတတ်တာမကြိုက်လို့ပေါ့နော်။ညီမတထဲမှာနေတဲ့အာဏာသိမ်းတာတခုခုမှားတယ်။ဒါပေမဲ့ကြီးကြီးမားမားဖြစ်စင်လည်းဖြစ်မယ်ဖြစ်စင်လည်းမဖြစ်နိုင်ဘူးဆိုဒီတိုင်းပုံမှန်ပဲနေခဲ့ကြတာ။နောက်ပိုင်းကျတော့နှစ်လပိုင်းကုန်ကန်နေ့လောက်မှာပြည်သူတွေကိုတတ်လာမြင်တယ်လေ။ညီမဝမ်းနေတဲ့အကြောင်းကိုတထဲတငင်ချင်းတို့ပြောပြရင်သူတို့လက်မခံဘူး။ဟိုပေါ့နော်သူတို့ထွက်လို့တည်တာဆိုတော့အော်ငါတို့စစ်တပ်ကစိတ်သက်တရားဒီလိုဖြစ်နေပြီလားပေါ့။တချို့ကြတော့လေအာနာသိန်းနာကိုပြောတယ်ညီမစိတ်ထဲမှာဒီလိုတွေတတ်တာမဖြစ်သင့်ဘူးပြည်သူတွေပေါ့နော်သူတို့မကြိုက်ဘူးသူတို့လက်မခံနိုင်လို့ဆန္ဒပြတာဒီလောက်ထိလှုပ်ဆရာလို့လို့လာပေါ့အဲအကြောင်အဓိကကတော့ညီမအဲ့ပြည်သူတွေတတ်တာကိုမကြိုက်တဲ့အတွက်စီဒီယံလှုပ်ဖို့ဆုံးဖြတ်ခဲ့တာပ
ါသူအနေနဲ့စစ်တပ်ကစပြီးပြစ်ခတ်တဲ့ဖေဗရူလာတဲကတက်ထဲကထွက်ချင်ခဲ့ပေမဲ့တက်တွင်းမှာဖိအားတွေကြောင့်မထွက်နိုင်ခဲ့ပါဘူဒါပေမဲ့ CDM ကိုမဖြစ်မနေလုပ်မယ်ဆိုတဲ့ဆုံးဖြတ်ချက်နဲ့အတူလွတ်မြောက်နယ်မြေကိုရောက်အောင်သူခက်ခက်ခဲခဲကြိုးပမ်းခဲ့ပါတယ်
။ညီမတမိုင်းတရက်ခက်လည်းဖြစ်ချင်ဘူးပြည်သူတွေကိုတက်နေပါလေဆိုတဲ့တရက်ခက်လည်းဖြစ်ချင်ညီမလုပ်မယ်လို့ဒီကြပါဆုံးပြတ်ပြီးရင်တော့အဓိကထွက်ဖို့ကောညီမတို့ကထွက်ခွင့်မရှိဘူးပေါ့ကိုဗစ်ကာလတည်းကညီမတို့အပြင်မထွက်ခိုင်းတော့တက်ထဲမှာပဲနေရတယ်လေ။အဲထွက်ဖို့အတွက်ရှာရတယ်ပေါ့လမ်းမှာမိသွားမလားပေါ့တွေ့ရတယ်အဓိကအစိတ်ခုံမှုလို့ပြောရမယ်ထွက်ဖို့အတွက်ရရင်လည်းရမယ်မရရင်လည်းမရဘူးပေါ့မရရင်လည်းနောက်တနည်းစဉ်းစားရမယ်လို့တွေးပြီးတော့ပိုင်းညီမအောင်မြင်ဖြစ်ချင်နိုင်ခဲ့ပ
ါရုံကြည်ချက်တစ်ခုကြောင့်လွတ်မြောက်နယ်မြေကိုထွက်လာခဲ့တဲ့သူ့အနေနဲ့အခက်အခဲတွေကြုံရတာတွေလည်းရှိခဲ့ပါတယ်
အခက်ခဲရပါတော့ခကြီးတော့ရတော့ပါလို့ဆိုတော့တခါတလေရောက်ကြလိမ့်မယ်နဲ့ကိုကမိကလေးပြောက်ဖြစ်ဝင်စားလိုက်တာအဲ့နာသွားတာဘယ်လိုမျိုးအစားပြီးတော့အစားတော့ပေါ့နော်ဒါမဲ့အဲ့ဒါကိုခံနိုင်တယ်နောက်ပိုင်းအမြောက်တို့ပါလို့လည်းအစ်တာခံရလို့ညာဘက်တွေကစားလို့မအိပ်ရပဲထွက်ပြရမျိုးတဲ့ကြုံရတယ်နေရာလေးပြောင်းနေရာလေးပြောင်းစားတယ်မရှိဘူးငါပြောဘူးတို့အတိမ်ဘူးလို့ခေါ်တယ်အဲ့ဒီတိမ်မင်းအားဟာကိုတုတ်ပြီးစားရတာတို့တခါတလေလူကြီးတွေပါလာစားသူတို့တော့စားကြံမရှိတာနဲ့အကုန်ပေါင်းပြီးတော့ဖြစ်တယ်လို့စားရတဲ့အခါမျိုးတွေရှိတယ
်ပြည်သူဘက်ကိုရက်တီခဲ့တဲ့သူ့ကိုစစ်ကောင်စီကဂုံတိုက်ခါပိုင်းဆိုင်ရာထိုးနဲ့တိုက်ခိုက်မှုတွေလည်းသူကြုံခဲ့ရပါတယ်
တမမအရင်အောက်လုံးသုံးတာမျိုးကြီးရှိရပေါ့နော်အဲ့ဒါတွေကိုတချို့ကလည်းတကယ်ရောနော်အခုဆိုညီမကိုတေးသွားပြီးဖိုက်ကြီးချင်းနဲ့တေးသွားလို့ပြောတယ်သတင်းပြန့်တဲ့ပုံစံမျိုးလောက်တာပေါ့နော်လိုင်းပေါ်မှာစီးဆွဲနေရစီးသမားနဲ့ကိုဝင်ရအလိုပါလို့ပေါ့နော်အဲ့လိုပုံစံမျိုးတွေညီမတက်ထဲမှာဘယ်လိုနေခဲ့တယ်ဒါလဲသူတို့အတီတုံဒါမဲ့အဲ့လိုသတင်းတွေကိုလည်းယုံတာလဲသူတို့အတီတုံမှန်လားမမှန်လားသူတို့ကိုယ်တိုင်မချင်းချင်းနိုင်ရအောင်ပေါ့နော
်ဒီလိုအခက်အခဲတွေထိုးနဲ့တက်ခိုက်မှုတွေကိုရင်ဆိုင်ကြုံတွေ့ခဲ့ရပေမဲ့သူအားမလျှော့ခဲ့ပါဘူးအမှန်တရားအတွက်ယက်တီလို့တဲ့သူ့ရဲ့စိတ်ဓာတ်နဲ့ဒီတော်လန်ရေးကြီးအောင်မြင်မယ်ဆိုတဲ့ယုံကြည်ချက်ကတော်လန်ရေးမှာရှစ်ဆက်ပါဝင်သွားဖို့ဆုံးဖြတ်ချက်ကိုခိုင်မာစေခဲ့တယ်လို့ဆိုပါတယ်
။ညီမကနိုင်မယ်လို့ယုံကြည်ထားရုံနော်။ကိုယ့်ထက်ပြစ်ဆက်ရတဲ့လူတွေအများကြီးပဲရှိတယ်လေ။သူတို့တွေလည်းအားနာရပြီးတော့ညီမပို့ပြီးတိလာတက်ထဲမှာနေတော့အဲ့လိုပြည်သူတက်တာပါညမကြိုက်ဘူးတမိုင်းတိုက်ခံမဖြစ်ချင်ဘူးအဲ့တခုတည်းနဲ့ထွက်လာညီမနိုင်ငံရေးကြောင်းနေပါလေအဲ့လိုနားလေတာမဟုတ်ဘူးဒီပြင်ရောက်လာပြီးမှတက်ရဲ့အချင်းစရိုက်တွေတက်ရဲ့မှားတာတွေပုံမြင်လာလေငါမှန်တဲ့ဘက်ရက်တီတာပါလားဆိုရယ်စိတ်ကပူဖြစ်လာလေကိုတခုဖြစ်သွားမယ်ဆိုတော့ငါဒီဘက်ကိုရက်လိုက်တဲ့တော့ငါအလေးပြတ်တဲ့ငါခုံယူတယ်ပေါ့
တက်ထဲမှာသူ့လိုပဲအာနာသိန်းတာကိုမကြိုက်တဲ့သူတွေလက်မခံတဲ့သူတွေရှိတယ်လို့အပြင်လောကကတကယ်အဖြစ်မှန်ကိုမသိကြပဲတက်တွင်းဝါရဖြန့်စကားတွေကိုပဲယုံကြည်နေကြတာတွေကိုလည်းသူကပြောပြပါဗျ။အထက်ကသူတို့ဝါရဖြန့်တာတွေကိုမယုံယုံကြည်အောင်လှုပ်ဆောင်ကြတဲ့အပြင်ဖိနှိပ်တာတွေကြောင့် CDM လုပ်လို့ပေမဲ့အကြောင်းမျိုးမျိုးနဲ့တက်ထဲကမထွက်နိုင်တဲ့သူတွေလည်းရှိတယ်လို့လည်းမယင်လက်လက်ထွန်းကပြောပါဗျ။
မိခိုးတွေအဆပါပေါ့နော်စစ်သားဇနီးတွေက မိုင်းမိနေရသူတို့ပြောသမျှယုံမယ်အဖအဒါမှမဟုတ်အဖရဲ့မိမကရော်ကြီးပေါ့သူတို့ပြောသမျှနေအကုန်ယုံအဟုတ်ထင်နေပြီးတော့ဒါတကယ်ပဲဒီလိုဖြစ်မှာပဲလို့တွေးနေကြတဲ့လူတွေရှိရနည်းနည်းမတွေးနိုင်တာဘို့နော်ဒါကအာနာသိန်းတာမဟုတ်ဘူးထိန်းတာပါအမဲစင်းကဘလောက်မားလို့ပါဆိုပြီးစာရကြီးနဲ့ဖတ်ပြတယ်သူတို့တကယ်ယုံတယ်ပြီးတော့တက်ထဲမှာတခြားသတင်းတွေကြည့်ခါညပရိမှာတက်မလို့သတင်းကရှင်းလင်းပွဲလို့ပါလို့ဆိုလို့ရှိရင်အကုန်မဖြစ်မနေကြည့်ရမယ်ဆိုပြီးတော့ကြည့်ခိုင်းနိုင်နေရှိပေါ့အပြင်တဲ့ရင်လည်းလာမထောင
်အခုဆိုရင်စစ်တပ်ကအာဏာသိမ်းခဲ့တာတစ်နှစ်ပြည့်မြောက်ခဲ့ပါပြီမဲစင်းရင်မှားလို့ဆိုတဲ့အကြောင်းပြချက်နဲ့အာဏာသိမ်းခဲ့တဲ့စစ်တပ်ကအပြစ်မဲ့ပြည်သူတွေကိုပြစ်ခတ်တပ်ဖြတ်လို့တေဆုံးခဲ့ရတဲ့သူ1500ကျော်ရှိနေပြီဖြစ်ပြီးဖမ်းဆီးခံရတဲ့သူကလည်း12000ကျော်ရှိနေပါတယ်မဲရင်လက်လက်ထွန်းအနေနဲ့အမှန်တရားဘက်ကရက်တည်ပြီးတော့စစ်အာဏာရှင်ကိုအပြီးတိုင်တိုက်ထုတ်ဖို့ရည်ရွယ်ထားတယ်လို့ဆိုပါတယ်။လုံခြုံရေးတပ်ဖွဲ့မှတာဝန်ထမ်းဆောင်နေကြသူအားလုံးအနေနဲ့လည်းဝါဒဖြန့်စကားတွေကိုမယုံကြည်ပဲကိုချင်းစာတရားလက်ကင်ထားပြီးဆုံးဖြတ်လုပ်ကင်စီချင်တယ်လို့သူကတိုက်တွန်းပါတယ်
။ဒီစစ်သားတွေဆိုတာလည်းပြည်သူ့အမွေပြည်သူ့အပောက်ခွာလာတဲ့လူတွေပဲလေ။ပြည်သူရဲမှလည်းကိုမိသားစုဝင်တွေဆိုတာလည်းပါတာပဲလေ။အဲ့ကြောင့်တရားရုံးကိုကိုအဲ့လိုလုံးတော့မယ်ဆိုရင်တွေးကြည့်လိုက်ဒီနေရာမှာကိုရဲ့မိသားစုကိုရဲ့မမမအဲ့ဒါမှမဟုတ်ကိုဖေမေပေါ့အဲ့လိုမျိုးဆိုရင်ရောလုံနိုင်မှာလားအဲ့လိုမျိုးဆိုရင်ရောလုံမှာလားသူတို့နေရာကိုချင်းစာပြီးကြည့်ကြည့်ဒါမှားလားမှားလားကိုချင်းစာပြီးတော့ဆုံးဖြတ်စီခြင်းပါလေ
ဒါကတော့အာနာသိမ့်မှုကိုစန့်ကျင်ပြီးစစ်တပ်ကိုစွန့်ခွာလာခဲ့တဲ့ရန်ကုန်တိုင်းစစ်ဌာနချုပ်ကအမျိုးသမီးတက်ချက်ကြီးမဲ့ရင်လက်လက်ထွန်းရဲ့စီရီယံမှာပါဝင်ခဲ့ပုံနဲ့ຫນွေဦးတော်လန်းရေးအတွက်မျော်လင့်ချက်တွေးမြင်တွေကိုကြားခဲ့ရတာပါ။နားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင်။